အီရန်နောက်ဖန်စီထားတဲ့အမေရိကန်အလန်တင်တင်မောနဲ့တင်မောဝန်ထမ်းတွေအတွက်ဥပဒေကြောင်းအရဆောင်ရွက်နေပြီးမကြာခင်ညပိုင်းအတွင်းမှာပဲဖြည့်ရှင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအီရန်အစိုးရကပြောဆိုလိုက်ပါတယ်။အီရန်နောက်ဖန်စီထားတဲ့အမေရိကန်အလန်တင်တင်မောမှာမြန်မာတင်မောသား73ဦးလည်းလိုက်ပါခဲ့တာမို့မြန်မာတင်မောသားတွေရဲ့လွတ်မြောက်မှုနဲ့လက်ရှိအခြေအနေအသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ပြီးခဲ့တဲ့သတင်းပတ်တုန်းကပါရှန်ပင်လယ်ကွေ Hosmos ရေလက်ကြားမှာအီရန်တို့ဖမ်းဆီးလိုက်တဲ့ Marshall Island Atlantic Mount Misk Tigray ဂုံတင်တင်မောမှာလိုက်ပါခဲ့ကြတဲ့တင်မောဝင်တန်း24ဦးတို့ထဲမှာမြန်မာတင်မောသား73ဦးတို့လိုက်ပါခဲ့တာဖြစ်ပါတယ်။အခုတော့မြန်မာတင်မောသားတွေအပါအဝင်တင်မောဝင်တန်းတွေလွတ်မြောက်ဖို့အတွက်ကွန်မဏီတာဝန်ရှိသူတွေတရားဥပဒေကြောင်းအရညှိနှိုင်းနေပြီဖြစ်တဲ့အကြောင်းမြန်မာနိုင်ငံရေးချောင်းပို့ဆောင်ရေးဦးစီးဌာနတင်မောသားဌာနခွဲရဲ့ညွှန်ကြားရေးမှူးဦးတိုးမြင့်ကပြောပါတယ်
ဒီဘက်ကအခု PNI တို့အကုန်လုံးသူတို့ပြောပုံရဆိုတော့သူတို့ဒီဘက်ကဟိုကုမ္ပဏီအနေနဲ့အဲ့ဘက်မှာစတာဝန်ရှိတဲ့ဖွဲ့စည်းအားလုံးသူတို့သွားတော့ဆွေးနွေးနေပါတယ်ကျွန်တော်ကြည့်အခု Unity ကကက်တင်ကြီးနဲ့သူတို့သလုံးလေးရောက်နေသူတို့ကိုယ်တိုင်သွားပြီးတော့အဲ့ကိုလိုက်သွားကြပါလိမ့်မယ်နောက်အခုကျွန်တော်သိတော့ကတော့ဒီတင်မောကိုခန်းသားရဆိုမြဲအခုတင်မောသားတွေအနေနဲ့ဟို individual လွတ်လပ်ခွင့်ရပါတယ်တင်မောသားတွေကနိုင်ငံသူ့အိမ်ကိုတယ်လီဖုန်းဆက်ခွင့်လို့ပါလို့အဲ့အရာတွေရတယ်လို့ပြောပါတယ်
ဒါပေမဲ့အီရန်အစိုးရနဲ့တင်မောကုမ္ပဏီတို့ရဲ့တရားတဘောင်ကိစ္စဖြစ်တာကြောင့်အစိုးရနဲ့တိုက်ရိုက်မသက်ဆိုင်တဲ့သဘောလည်းရှိတယ်လို့ဦးတိုးမြင့်ကပြောပါတယ်
ကျွန်တော်တို့ကတော့ဝန်ကြီးဌာနဆွေးနွေးပစ်စစ်နေတာပဲနောက်ဒီဥစ္စာကြီးကတကယ်တမ်းတော့ကျွန်တော်တို့ဟိုဘယ်လိုပြောမလဲကျွန်တော်တို့ဘက်ကတော့စိတ်မဆာဘူးကြာဘာလို့ဆိုတော့ဒီဥစ္စာကသူတို့ကုမ္ပဏီကိုဒီသူတို့အီရန်နိုင်ငံအနေနဲ့ဒါသူတို့ဟိုဘယ်လိုပြောမလဲတင်မောကိုဖိုင်တဲ့တင်မောဟိုဆွေးတဲ့ဥစ္စာဒီဒီတင်မောဒီချက်တာအနေနဲ့ယူလာလာပါ냐သူတို့တကယ်တော့လိမ့်လာပြီးမှလောက်ရမှာဆိုတော့လေသူတို့ဘက်ကသူတို့ဆောင်ရွက်နေကြပါလေ
အခုဖန်းစီခံရတဲ့ Mount Misk Tigray တင်မောရဲ့ပိုင်ရှင် Misk Company ဟာအီရန်အစိုးရကိုဒဏ်ကြေးပေးဆောင်မှုရှိတာကြောင့်အီရန်အစိုးရဘက်ကအခုတင်မောကိုဖမ်းဆီးတာဖြစ်တယ်လို့အီရန်ဘက်ကပြောဆိုပြီးဒီလိုဖမ်းဆီးမှုဟာလည်းတရားဥပဒေကြောင့်ရဖြစ်တယ်လို့ဒီကနေ့မှပဲအီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာဇစ် F ခန်ကတော့အခုလိုပြောပါတယ
်ရက်မဆလေး kamlan hukuki bude in keshti daray shaki khususi bude parvande qazayi dashte hukme qazayi bude bar asas un hukme qazayi
Marshall Island အလတ်တင်တင်မောတစင်းကို Hosmo ရေးလက်ချမှာပြီးခဲ့တဲ့တင်းပတ်ကဖမ်းဆီးလိုက်တာဟာဥပဒေကြောင့်အရလုံဆောင်တဲ့ကိစ္စဖြစ်ပြီးတရားရုံးရဲ့အမိန့်အရတင်မောကိုဖမ်းထားတာဖြစ်တယ်လို့အီရန်နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးကပြောဆိုခဲ့တာဖြစ်ပါတယ်တင်မောနဲ့တင်မောပိုင်ရှင်အပေါ်ပုဂ္ဂလိကတရားလူတဦးကတရားစွဲဆိုထားတာတွေကိုစစ်ဆက်ညှိနှိုင်းတာတွေလုပ်ပြီးနောက်နှစ်ရက်အတွင်းဖြည့်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတင်မောမူတန်း24ယောက်ကိုဖမ်းမထားဘဲလွှတ်တယ်ဆိုရင်ကောင်စစ်ဆန်ရာတွေးဆုံပြောဆိုရတဲ့အတွက်လဲကန့်သတ်မထားဘူးလို့အီရန်နိုင်ငံသားကြီးပြောခွင့်ရကပြောခဲ့ပါတယ်တင်မောသား24ယောက်ထဲမှာမြန်မာဗြိတိန်ဘူလ်ဂေးရီးယားနဲ့ရိုမေးနီးယားနိုင်ငံသားတွေပါဝင်ပါတယ်မောက်မေးစတီဂရစ်တင်မောကိုအီရန်တပ်ဖွဲ့တွေကပြီးခဲ့တဲ့ဧပြီလ20ရှိရနေမှာတတိပေးပြစ်ခတ်ပြီးတဲ့နောက်တင်မောပေါ်တက်ခဲ့တဲ့အတွက်အမေရိကန်ရေတပ်ကအဲ့ဒီနေရာကိုဖျက်တင်မောတစ်စင်းနဲ့လင်းတင်တင်မောတစ်စင်းဆီလွတ်ခဲ့ပါတယ်ဒီနောက်မှာတော့ပါရှန်ပင်လယ်ကွက်ထိပ်က Hosmo ရေလက်ကြားကိုဖျက်တဲ့အမေရိကန်လန်တင်တင်မောတွေကိုအီရန်တို့ကြားပြန်မနှောက်ယှက်နိုင်ဖို့အတွက်အမေရိကန်ရေတပ်တင်မောတွေအတူလိုက်ပါစောင့်ရှောက်ပေးနေပါတယ်ရှင်